တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေရောလာပေမဲ့အာရှဥရောပနဲ့အရှေ့လေဗန်ဒေသတွေမှာနောက်ထပ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပါတယ်။ဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားမှာစနေနေ့ကဒုတိယမြောက်လူထုထပ်မံသေဆုံးသွားသလိုကူးစက်သူအရေအတွက်ရုတ်တရက်တိုးလာပြီး433ယောက်ထိရှိပါတယ်။ဂျပန်နိုင်ငံမှာတော့အပျော်စီးသွေးမပေါကနေကူးစက်သူ6ယောက်ပါဝင်စုစုပေါင်း969ယောက်နဲ့သေဆုံးသူ3ယောက်ထိရှိနေတာပါ။ဗိုင်းရပ်စ်ကူးစက်မှာဆိုးရိမ်မှုကြောင့်တောင်ကိုရီးယားကလာတဲ့လေဒဇင်းမှာပါလာတဲ့ခီးစဉ်200လောက်ကိုလည်းအစ္စရေးနိုင်ငံကစနေနေ့မှာဝင်ဝင်ပေးညင်းဆန်နေပါတယ်အစ္စရေးခီးတဲ့12ရက်ကသာစင်ဝင်ပြုတ်ပြီးတည်တံ့ခွဲပြီးစစ်ဆေးဖို့အရေးပေါ်လူနာရင်းကားတွေနဲ့ခေါ်ထုတ်သွားပြီးလင်းကိုတောင်ကိုရီးယားနိုင်ငံလှည့်ပြန်ခန်းခဲ့တဲ့အကြောင်းလဲအစ္စရေးချက်မှိုက်ဝန်ကြီးဌာနကအတည်ပြုပါတယ်တောက်ချန်နေကပထမဆုံးကူးစက်မှုအတည်ပြုခဲ့တဲ့အစ္စရေးနိုင်ငံကဂျပန်တောင်ကိုရီးယားနိုင်ငံတွေကလင်းခီးစဉ်တွေအားလုံးကိုလည်းစင်နစ်မှာပဲပိတ်လိုက်ပြီးဟောင်ကောင်မကာအိုစင်ကာပူနဲ့ထိုင်းနိုင်ငံတွေမှာနေထိုင်သူတမမဟုတ်အလဲပတ်သွားသူတွေကိုလည်းအဝင်မခံမှုကြေညာထားပါတယ်ရှေ့လေဗန်ဒေသမှာအစိုးဆုံးချုပ်နေရတဲ့အီရန်နိုင်ငံမှာတော့စင်နစ်အထိသေဆုံးသူ6ဦးကူးစက်သူ28ဦးအတည်ပြုထားတာပါဥရောပတိုက်မှာတော့အခုနောက်ဆုံးအစိုးဆုံးချုပ်နေရတဲ့အီတလီနိုင်ငံမှာစင်နစ်အထိသေဆုံးသူ9ဦးနဲ့ကူးစက်သူ89ယောက်ထိရှိနေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း26နိုင်ငံမှာကူးစက်မှုပေါင်း1100ကျော်ထက်မနည်းရှိနေတဲ့အကြောင်းစင်နစ်ကသတင်းထုတ်ပြန်ထားပါတယ်